မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းတွေဝယ်ယူမှုအပေါ်စစ်ကောင်စီကစစ်စစ်အရေးယူမှုတွေလှုပ်ဆောင်လာတဲ့အတွက်အခုနှစ်ရဲ့ဒုတိယနဲ့တတိယလေလပတ်တွေအတွင်းအယောင်ကျသွားနိုင်တယ်လို့ထိုင်းနိုင်ငံကွန်ဒိုတိုက်ခန်းများလုပ်ငန်းရှင်အသင်းကပြောပါတယ်မြန်မာစစ်ကောင်စီရဲ့ကန့်သတ်ချက်တွေထွက်လာပြီးတဲ့နောက်ထိုင်းဘတ်ငွေ1 ဘီလီယံတန်ဖိုးရှိတဲ့ဝယ်ယူပြည်သားကွန်ဒိုတိုက်ခန်းတွေ AP နဲ့မေလာတွေအတွင်းဆိုင်းငံ့ထားရတယ်လို့ကွန်ဒိုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌပစတ်တက်ဒူယာစတိကိုကိုကာပြီးထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့စတင်းကဖော်ပြပါရယ်ထိုင်းနိုင်ငံအတွင်းကွန်ဒိုတိုက်ခန်းတွေအများဆုံးဝယ်ယူနေသူတွေတဲ့မြန်မာနိုင်ငံသားတွေကထိတ်ဆုံးမှပါဝင်နေတဲ့အတွက်အခုလိုကန့်သတ်ပိတ်ပင်မှုတွေကထိုင်းနိုင်ငံရဲ့ကွန်ဒိုတိုက်ခန်းတိဆောက်ရောင်းချနေသူတွေအတွက်အခက်အခဲတွေနဲ့ရင်ဆိုင်ရစေနိုင်တယ်လို့သူကပြောပါရယ်တရုတ်နိုင်ငံသားတွေရဲ့ဝယ်ယူအားကျဆင်းလာနေချိန်ဒေသခံထိုင်းလူမျိုးတွေတဲ့ဆိုင်ရင်မြန်မာနိုင်ငံသားတွေရဲ့ဝယ်ယူမှုအချိန်ပုံမှန်တဲ့မြင့်တက်လာနေတာကြောင့်မြန်မာနိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုလစ်လျူရှုထားလို့မရနိုင်ဘူးလို့လည်းပါစကပြောပါတယ်အစောပိုင်းမှာထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံကကွန်ဒိုတိုက်ခန်းဝယ်ယူမှုပမာဏဟာထိတ်တန့်ဆန်နိုင်ငံစင်းအပြင်မှာရှိနေကြရကနေ2022ခုနှစ်ကစလို့တဖြည်းဖြည်းများလာပြီးထိတ်တန့်၅နိုင်ငံစင်းအတွင်းကိုရောက်လာခဲ့တယ်လို့ထိုင်းနိုင်ငံအိုအိမ်ချမ်းမြေအယောင်ဌာန RIC ကပြောပါတယ်2024ခုနှစ်မှာတော့ထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံခြားသားတွေထဲမှာမြန်မာနိုင်ငံကဝယ်ယူတဲ့ပမာဏဒုတိယအများဆုံးဖြစ်လာတဲ့အကြောင်း RIC သတင်းအချက်လက်စင်တာယာယီညွှန်ကြားရေးမှုကိုကိုးကားပြီးတော့ဘန်ကောက်ဖို့သတင်းမှာဖော်ပြပါပါတယ်ခင်ဗျာ